ဆိုင်ကလုန်းမုန်တိုင်းမူခါတနင်္လာနေ့မှာကုန်းတွင်းပိုင်းကိုဝင်ရောက်မလို့ခမန်းထားတဲ့အတွက်ကုလသမဂ္ဂကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုန်တိုင်းတက်ရောက်မှုကိုအနိကဆောင့်ကြည့်အကူအညီတွေပေးဖို့ပြင်ဆင်နေကြပါတယ်။ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကဒီမုန်တိုင်းအတွက်အနိကဆောင့်ကြည့်နေပြီးတော့စားနပ်ရိက္ခာနဲ့ကယ်ဆယ်ပစ္စည်းတွေယင်းတွေနဲ့အရေးပေါ်ပစ္စည်းတွေအသင့်ထားပြီးတော့တုံ့ပြန်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်ဖို့ပြင်နေတယ်လို့စနေနေ့မှာသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်နဲ့ဝင်းကျင်ဒေသက၄သိန်းကျော်အတွက်လိုအပ်မဲ့စားနပ်ရိက္ခာတွေပြင်ထားတယ်လို့ကောင်ဆက်ပဇားကရိုညာဒုက္ခသည်စခန်းတွေတွက်ပါရိက္ခာတွေပြင်ထားပြီးအကောင်းဆုံးကူညီပေးနိုင်ဖို့လုပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာ WFP ဒုတိယအကြီးအကဲကပြောပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ဌာနကိုယ်စားလှယ်ကလည်းမြန်မာနိုင်ငံသားတွေနဲ့အတူကုလသမဂ္ဂကတသားတည်းရပ်တည်နေတာဖြစ်ပြီးမုံတိုင်းဝင်လာချိန်မှာရောဆဲသွားတဲ့နောက်ပိုင်းမှာပါအရေးပေါ်လိုအပ်တာတွေကိုကြီးမို့လှုပ်ဆောင်နေတယ်လို့ပြောပါတယ်။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကလည်းမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကဒေသခံတွေဘေးကင်းလုံခြုံရေးအတွက်မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်လို့သတင်းတွေထုတ်ပြန်ပါတယ်။